စေဘေးဒဏ်နဲ့ကိုဗစ်ကပ်ဘေးဒဏ်ကိုရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာအလို့အကံအခွင့်အလမ်းတွေအရင်ကအတက်ကိုရှားပါလာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပိုပြီးတော့တောင်ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်ခင်းအဆက်ဆက်အစိုးရကရခိုင်ပြည်နယ်ရဲ့တိုးတက်ရေးကိုထိထိရောက်မလုံနိုင်ခဲ့လို့အခုလိုအလို့အကံရှားပါနေရလာလို့ထောက်ပြသူတွေလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြမှာပါ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။အလို့ယုံဆက်ယုံနေမရှိသလောက်အခြေအနေမှာရခိုင်ပြည်နယ်အတွင်းကလူငယ်တွေဟာပြည်တွင်းပြည်ပထွက်ခွာပြီးတော့ရွှေ့ပြောင်းအလုပ်လုပ်ကိုင်နေကြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ဘေးဖြစ်ချိန်တခြားနိုင်ငံတွေမှာသွားအလုပ်လုပ်သူတွေနေရပြန်လာရတာရှိသလိုစစ်တပ်အာဏာသိမ်းပြီးတဲ့နောက်တခြားတိုင်းနယ်ပြည်နယ်တွေကအလို့ယုံဆက်ယုံတွေလည်းပိတ်ထားကြတဲ့အတွက်တော်တော်များနေရကိုပြန်ရောက်နေကြပါတယ်။ပြောင်းလာသူတွေအတွက်ရခိုင်ပြည်နယ်မှာအလုတ်ကင်ခွင့်လန်းမရှိတာကြောင့်အလုတ်လက်မဲ့ဖြစ်နေကြတယ်လို့ကိုရိုင်းအလုတ်ရှာနေတဲ့မတ်ချုံွယ်လိုင်းကပြောပါတယ်
။ဟိုကအဲ့လိုပြည်ပတွေကိုထပ်ပြီးတော့တွားလောက်ကြတဲ့သူတွေကတော့ဟိုရှိတော့လာကြတယ်ပြန်ပြီးတော့လာကြတဲ့သူတွေလည်းရှိတယ်။အရင်ကထက်အရင်နှစ်ကထက်ပိုပြီးတော့လာကြတယ်။အရင်နှစ်ကဆိုရင်တော့အဲ့မလာကြဘူးပေါ့နော်။အဖက်မှာလုံနေကြတယ်ဒါဘာဖြစ်လို့ဆိုတော့အဖက်မှာကဟိုကအလုတ်တွေအလုတ်လုံးရတာအဆင်မပြေဘူးလို့ပြောပြမယ်။အရင်လုံးမလုံးရဘူးမလုံးရရင်နောက်ခါရွှေရဲအဲ့လိုဖြစ်တော့အဲ့မှာလောက်ဖို့ဒီရွာကိုလာပြီးတော့လောက်ကြတယ်လေဒါပေမဲ့ရွာမှာလည်းအလောက်ကအဲ့လောက်ထိမပိုးဘူးလေမပိုးဘူးဆိုတော့ဒီမှာသူတို့အဲ့လိုဘယ်လိုပြရမလဲအလောက်မရှိသေးနဲ့အလောက်လက်နေရတာပေါ့နော
်တခြားအရက်ဒီသားတွေကိုမသွားကြတဲ့လူငယ်တွေအတွက်လည်းအရင်တည်းကအလောက်ခက်ခဲနေတာပါမင်းပြမျိုးနယ်ကမတ်သေးမြစ်ဆိုရင်2018ခုနှစ်တည်းကတက္ကသိုလ်ဘွဲရထားပြီးအလောက်ရဖို့လွန်ခဲ့တဲ့3နှစ်လုံးအလောက်ရှာခဲ့ပေမဲ့အခုထိအလောက်မရသေးပါဘူ
းအလောက်တစ်ခုခေါ်တယ်ကြားလို့ရှိရင်ညီမတို့ကတော့အပြေးလောကြပါစေကြောင်းနဲ့ဆိုပြီးတော့အဲ့လိုရှေ့ကိုတိုးပြီးတော့တော်ရှောင်းပါတယ်ဒါမှလည်းအဲ့လိုအခက်ခဲတွေကကြတော့ကိုကတချို့နေရာတွေကကြတော့ရှင်နဲ့ဖြစ်နေရတဲ့နဲ့အဲ့လိုမပါတာတွေရှိတာပေါ့ဟုတ်ညီမကြလို့ရှိရင်2018ခုနှစ်ကဝေးရတာပါရှင်ဟိုကြားမှာနှစ်နှစ်သုံးနှစ်လောက်ရှိပါရှင်အလောက်ရှောင်းနေရတာလေဟုတ်ကောအများကြီးတွေးမိပါရှင်ဟိုညီမတို့ရွာဆိုလို့ရှိရင်လည်းအမတယောက်ဆိုလို့ရှိရင်ညီမထက်တော့တော့ဝေးစောစားရတာလေဒါမှအခုရှင်ဒီအလောက်မရသေးဘူးအလုတ်တခုခေါ်လို့ရှင်ရှောက်တဲ့သူကအဲခွာတာတနိုင်ငံတော့အတိုင်းတန်နေဆိုလို့ရှင်တထောင်ကျော်အဲရခိုင်ပြည်တပြည်လုံးကရှောက်တာဆိုလို့ရှင်900ကျော်ဖြေးတာအဲ့လိုဖြေးနေတယ်ပေါ့အဲဒါကြောင့်အခုအလောက်ကိုခွန်းကအရန်ကိုရှားပါတာပေါ့
ဖွံ့ဖြိုးမှုနောက်ကျခဲ့ရတဲ့ရခိုင်ပြည်နယ်မှာမကြခင်နှစ်ပိုင်းကစစ်ဘေးဒဏ်ခံခဲ့ရတယ်လို့လက်ရှိကိုဗစ်ကပ်ဘေးဒဏ်ခံနေရတာကလည်းအလုတ်လက်မဲ့ပြဿနာကိုပိုဆိုးစေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေးသန်းကပြောပါတယ
်ကျွန်တော်ရခိုင်ပြည်နယ်မှာကတော့သူရေခမ်းရေခမ်းကောင်းတယ်တဘာဝတရားစတာတည်ဆုံတယ်လို့ပြောနေရပါမယ်လက်တွေ့မှာခိုင်ပြည်နယ်ရဲ့ဒီအသက်မွေးဝန်ကြောင်းလုပ်နေရတာဟာတနေ့တခြားပုံမူပြီးတော့ကြက်တက်လာတယ်အလောက်ကိုင်းခွင်းလန်းကမရှိဘူးဆိုတော့ဟောကျွန်တော်လူငယ်လူရဲ့အများပြားကဒီနေ့ဟောအလုပ်လက်မဲ့ဖြစ်နေရတာပေါ့
တဘာဝတရားစတာတွေရှိပေမဲ့ခေတ်ဆက်ဆက်ဆိုးရွားတွေကရခိုင်ပြည်နယ်အတွက်အလောက်ကိုင်းတွေအသေးချာဖန်တီးပေးတာမရှိခဲ့သလိုအသက်မွေးဝန်ကြောင်းလုပ်ငန်းတွေလည်းမတည်ထောင်နိုင်ခဲ့တဲ့အတွက်လက်ရှိရခိုင်ပြည်နယ်မှာလူငယ်တွေလမ်းပျောက်နေရတာဖြစ်တယ်လို့ဥပိသန်းကသုံးသပ်ပါတယ
်။ကျွန်တော်တို့ဒီလိုအခြေအနေမျိုးကအစိုးရအဆက်ဆက်ပေါ့နော်ကျွန်တော်ရခိုင်ပြည်နယ်ရဲ့အခွင့်အလမ်းတွေကိုမဖန်တီးပေးခဲ့ဘူး။ခိုင်ပြည်နယ်ရဲ့တဘာဝတရားစတာအရင်အမြစ်တွေကိုစုပ်ယူပြီးတော့ရခိုင်ပြည်မှာတကယ်အသက်မွေးဝမ်းကြောင်းတွေကိုမတီးဆောက်ပေးနိုင်ခဲ့ဘူး။ဥပမာလေယာဉ်နဲ့ပတ်သက်လို့ဆယ်မြောင်းတာတမန်တွေမလုပ်ပေးသလိုစက်ရုံအလုပ်ရုံဆိုတာတွေလည်းဘာတစ်ခုမှမလုပ်ပေးခဲ့တဲ့ခါမှာအများအားဖြင့်လူငယ်တွေကရွှေပြောင်းသူသားဘဝနဲ့ပဲကျင်နေခဲ့ရတယ်ပေါ့ဒီအကျိုးဆက်ကြောင့်ပေါ့ဒီနေ့ရခိုင်ပြည်နယ်မှာအလုံးလက်မဲ့ကလေးတွေစုပြုံနေတယ်ဒါကြောင့်လူငယ်တွေရခိုင်ပြည်ရဲ့အနာကလူငယ်တွေလမ်းပြောင်းနေလို့ဟိုပြောလို့ရပါတယ်အဓိကတော့ဒီကိစ္စကိစ္စဆက်အစိုးရရဲ့ဒီရခိုင်ပြည်နယ်အပေါ်မှာနော်ဟိုဘာမှမလုပ်ခဲ့တဲ့ဥပိ္ပခပြုပြီးတော့ထားခဲ့တဲ့အကျိုးဆက်ရလာလို့ပြောချင်ပါတယ်ဟုတ်ကဲ့
အခုအခါရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်တန့်နေတာကြားပြီးဖြစ်တယ်လို့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေတခြားဒေသမှလိုပြစ်ခတ်တာတွေနဲ့ပောက်ကွဲတာတွေမရှိသလောက်ဖြစ်ပေမဲ့လည်းစီးပွားရေးနဲ့အလုပ်ကိုင်ခွင့်လန်းတွေကတော့တည်တည်တသာတိုးတက်လာတဲ့အခြေအနေမရှိသေးပါဘူးခင်ဗျာ